โอเคปามอคาจ๊ะจ๋าวินัยเค้าเนี่ยကျွန်တော်တို့ဒီနှစ်ခမ်းကွဲအာကောင်ကွဲပေါ့ဆရာเนาะဖြစ်တာမြန်မာနိုင်ငံမှာအဖြစ်များလားဆရာ
။အာမြန်မာနိုင်ငံမှာအဖြစ်များပါတယ်ကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံတွေမှာတော့ပို့ပြီးတော့အဖြစ်များတာကိုတွေ့ရတာပေါ့နော်။ကျွန်တော်စစ်တမ်းတွေရလေဟိုရှေ့တိုင်းနိုင်ငံတွေမှာပေါ့နော်။ကလေး900ကနေပြီးတော့900မွေးလို့ရှိရင်တယောက်မှနှစ်ခမ်းကွဲအာကောင်ကွဲပါလာတယ်လို့ကျွန်တော်တို့တွေ့ရှိရပါတယ
်။ဟုတ်ကဲ့ဆရာ။ဒီနှစ်ခမ်းကွဲအာကောင်ကွဲယောဂါဆရာကြီးအဓိကဘာကြောင့်ဖြစ်ရတာလဲ
။အကြောင်းရင်းတစ်ခုရဲ့တဲ့မျိုးမျိုးသောအကြောင်းရင်းများအကြောင်းဖြစ်တာပေါ့နော်။အဲ့တော့ကြများတော့အဖြစ်မျိုးဗီဇာကြောင့်လည်းဖြစ်တာပေါ့နော်မျိုးဗီဇာကြောင့်ကျွန်တော်20ရာခိုင်နှုန်းလောက်ကမျိုးဗီဇာကြောင့်ဆိုပြီးတွေ့ရှိရပါတယ်။ကျန်တဲ့အားတွေကတော့မိခင်ကြောင့်ပေါ့နော်ဥပမာမိခင်ကကိုဝင်ဆောင်ချိန်မှာအာဟာရချို့တည်တာလို့ဒါကြောင့်မလို့နှခမ်းခွဲအောင်ခွဲတဲ့စီးပွားရေးနှိမ့်ချတဲ့လူတွေမှာဖြစ်တာပို့ပြီးတော့တွေ့ရတာပေါ့နော်အာဟာရချို့တည်တာတော့မိခင်ကစိတ်ဖိစီးမှုများတာနောက်တစ်ခုကကိုဝင်ဆောင်ချိန်မှာစစ်လေအရက်တောက်တာနောက်တစ်ခုကဒေသအင်ကချုံရင်းစီတဲ့ဆွေးတွေတောက်မိတာပေါ့နော်ကိုဝင်ဆောင်ချိန်မှာအမမုံလေဓာတ်ရောင်ကြီးတင်တာပေါ့နော်ဓာတ်ရောင်ကြီးပြီးခံရတာဒါမှမဟုတ်လို့ရှိရင် virus infection ပေါ့ကူးစက်ခံရတာဒါမှမဟုတ်ရင်လည်းအသက်ကြီးမှကိုဝင်ဆောင်တာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီမျိုးရိုးဗီဇကိုတော့ကာကွယ်ဖို့ခက်ပေမဲ့ခုနကဒီမိခင်ကနေတဆင့်ပေါ့နော်အာရချုပ်တယ်တာပါဝင်အဲ့လိုကိစ္စမျိုးတွေကတော့ဆက်ရေးတစုံတရာကာကွယ်လို့ရနိုင်တယ်လို့ပြောလို့ရတာ
ဟုတ်ကဲ့ဆရာအဲ့ဒီမှာမိခင်ကကိုဝင်ဆောင်ခြင်းပြင်လာအဲ့လိုလေအာဟာရဟိုမချို့တဲ့အောင်ပေါ့နော်အာဟာရပြည့်ဝအောင်စားဖို့လိုတယ်စိတ်ဖြစ်မှုတွေရှိခဲ့လို့ရှိရင်လည်းအဲ့ဒါတွေပြည့်ပြောင်းဖို့လိုတာပေါ့နော်နောက်တစ်ခုကအဲ့ဒီအချိန်မှာကလေးတရေသားကိုပြက်စီတဲ့ဆေးတွေပေါ့နော်အမှန်ကိုကပြနေတဲ့အိုကြီးပေါ့နော်ညံ့နဲ့သားဖွားဆရာဝန်ကိုပြရတယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်ပေးတဲ့ဆေးတွေကိုပဲကိုကတောက်ဖို့ပေါ့နော်ဂျန်နဲ့အားတောက်မယ်ဆိုလို့ရှိရင်လည်းအဲ့ဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရှိရင်တော့ဒါတွေကကွာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီနှခမ်းကွဲအာကောင်ကွဲယောဂါဖြစ်လာပြီဆိုတော့ဆရာရေဘလို့ပြဿနာမျိုးတွေကြောင်းလဲရှိလဲဆရာ
။နှာခမ်းခွဲအာခေါင်ခွဲတွေကလေးတွေမွေးလာပြီဆိုလို့ရှင်တော့ကျွန်တော်ပြဿနာလေးတွေရှိတာပေါ့နော်။ပြဿနာအထူးသဖြင့်ပမာဆုံးပြဿနာကလေးကအာခေါင်ခွဲနေတဲ့အတွက်ကလေးကိုမိခင်တို့တိုက်တဲ့ခါမှာပြဿနာရှိပါတယ်။ကလေးကမိခင်တို့ကောက်ကောက်မစိုးနိုင်ဘူး။အဲ့တော့ကြတော့ကလေးကအာဟာရချို့တဲ့တာတော့ဘာလို့လဲချို့ဝါနိုင်တာပေါ့။အဲ့တော့ကြတော့ feeding problem လေးတွေရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကဖြေရှင်းရမှာပေါ့နော်။အဲ့တော့မိခင်တို့ဖြစ်နိုင်လို့ရှင်ခွဲနဲ့ညှစ်ပြီးတော့ခံမယ်။ဆံပြီးလို့ရှိရင်တန့်ရှင်းတဲ့ဇွန်လေးနဲ့ကလေးကိုခေါင်းလေးကိုထောင်ပြီးတော့လေအဲတိုက်ပြီးလို့ရှိရင်တော့ကလေးကဟိုတီးလည်းမတီးတော့ဘူးเนาะဒီပြုံလေးကိုလည်းအစာဟိုမကြတော့ဘူးကလေးကကောင်းကောင်းအဲ့ချင်းကြလို့ရှိရင်အစာဝင်မှာပေါ့နောက်တစ်ခုကကြတော့အခြားဖြည့်ဆွက်အစာတွေကိုလည်းပုံမှန်ကလေးတွေအတိုင်းချွေးတဲ့ခါမှာသွေးတယ်လို့ချွေးရမှာပေါ့အဲ့ချိန်မှာကျွန်တော်ကအချိန်ယူပြီးတော့သွေးမွေးဖို့လိုအပ်ပါတယ်နောက်တစ်ခုကကလေးတွေမှာဘာပြဿနာရှိနိုင်လဲဆိုလို့ရှိရင်ไซโคโซเชียลเคลียร์เนี่ยหมดป่ะเคลียร์มีบามาแล้วไซโคโซเชียลโปรบเลมป่ะเนาะตัวเราอ่ะมุ้ยละเลยสมมุติไอ้อะไรนี่นักการกวยอาการกวยขึ้นเนี่ยด้วยตัวมาโหไสกันษาหมู่นี้สิมาป่ะเนาะไอ้เฉยๆแล้วสมมุติฮาริอ่ะปิดเปลี่ยนอยู่ยาเลยสู่เราเราก็ปัญญาพี่อ่ะมาว่ะจบไปอ่ะมาว่ะแล้วตะคูอ่ะเคลียร์เนี่ยอาการกวยแก่เลยสมมุติเราก็อาการบล็อกไปเปลี่ยนชุบๆเคลียร์อ่ะนักงานปาနေတာป่ะเนาะสภาพอยู่นักงานปาနေไอ้นักงานปาနေတာโหเลยเราก็ขึ้นได้รู้สิเนาะ speech language pathologist ป่ะเนาะไอ้ဒါကပြောတာကိုလေ့ကျင့်ပြီးတဲ့ pathologist ဟိုဆရာဝန်နဲ့လေဆရာဝန်နဲ့တိုင်ပင်ပြီးတော့ဒါကပြောတာကိုပါလေ့ကျင့်ပြီးဖို့ကျွန်တော်တို့ကလိုအပ်တာပေါ့နော်နောက်တစ်ခုကကြတော့အဲ့ဒီကလေးတွေမှာနားနဲ့ပတ်သက်တဲ့ယောဂါတွေရှိလာနိုင်ဘူးဥပဒေကပါလာနိုင်တယ်နောက်အာခေါင်ခွဲကြောင့်လို့နားယောဂါတွေလည်းဖြစ်လာနိုင်တယ်နောက်တစ်ခုကကြမွေးရပါနှလုံးယောဂါတွေရှိနိုင်တယ်နှခမ်းကွဲအာခေါင်ခွဲတဲ့အတွက်အဲ့ဒီကွဲပြီးမှရှိတဲ့သွားတွေကကျွန်တော်သွားတွေထက်မယ်သွားတွေမညီမညာဖြစ်မယ်သွားအပြည့်မပေါက်တာတွေရှိမယ်။ပုံစံမမှန်တဲ့သွားတွေရှိမယ်။ပုံနေတဲ့သွားတွေအဲ့ဒါတွေကိုသွားဆရာဝန်နဲ့တရားပြပြီးတော့ကုသမှုတွေလုပ်ရပါလို့ဆရာ
။ဟုတ်ကဲ့ဆရာ။ဒီဖြစ်လာခဲ့ပြီဆိုတော့ဆရာရေနော်။ဒီယောဂနဲ့ပတ်သက်ပြီးတော့ကုသမှုအပိုင်းဘာတွေသိထားတယ်လဲဆရာ
။နှခမ်းခွဲအာခေါင်ခွဲဖြစ်လာပြီဆိုလို့ရှိရင်ခွဲစိတ်ကုသခြင်းအပြင်ကျွန်တော်တို့ပုံမှန်ချင်းမျိုးပြန်လည်ရောက်ရှိအောင်လုပ်လို့ရပါတယ်။ကုသတဲ့အခါမှာတော့အဆင်ပြေရှိတာပေါ့နော်။တစ်ခါတည်းတစ်ချိန်နဲ့ခွဲတာလည်းဆင်ပြေပါဥပမာနှခမ်းခွဲရဆိုရင်နှခမ်းခွဲတာကိုအရင်ခွဲတာပေါ့နော်ခွဲမယ်နောက်နှခမ်းအောင်အာခေါင်ခွဲရဆိုလို့ရှိရင်နှခမ်းအရင်ခွဲမယ်ပြီးလို့ရှိရင်အာခေါင်ခွဲမယ်ပေါ့နော်အာခေါင်ခွဲပြီးလို့ရှိရင်နောက်ကြံတဲ့ဟာတွေပေါ့နော်ဥပမာနှခေါင်ပြင်တာတို့နော်သွားတွေပြင်တာတို့အဲ့ဒါတွေကကျွန်တော်ဆက်လုပ်ရတယ်နောက်ပြီးတော့အတန်ကနှခေါင်တန်ပါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါတွေကိုပြန်ပြီးတော့ပြုပြင်ရတာရှိပါတယ်များသောအားဖြင့်နှခမ်းခွဲမယ်ဆိုလို့ရှိရင်နိုင်ငံတကာစံချိန်စံညွှန်းရနှခမ်းခွဲရဆိုလို့ရှိရင်ခွဲတဲ့ဟိုအချိန်လေးကိုတတ်မှတ်ထားတာရှိတာပေါ့နော်ကလေးရဆက်ပါသားဖြစ်ရမယ်ပေါ့။ဟိုလေးချိန်ကအနည်းဆုံး10ပေါင်ရှိရမယ်။အဲ့တော့သွေးနေဦးရမှာပါတဲ့ hemoglobin ဆိုတာလေအဲ့ဒါ10 gram ပေါ့နော်။အနည်းဆုံးရှိမှကျွန်တော်တို့ကခွဲစိတ်ကုသလို့ရပါတယ်။ဒါကနှခမ်းခွဲတာပေါ့လေ။ နောက်တစ်ခုကအာခေါင်ခွဲတာကြတော့ကလေးရဲ့အသက်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာခွဲစိတ်လို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်အဲ့ဒီအချိန်မှာခွဲလို့ရှိရင်ကလေးကမိစေးပြရတာလည်းပို့ပြီးတော့တင့်တော်တယ်နောက်ပြီးတော့ကလေးကခွဲစိတ်တဲ့အတိုင်းခံနိုင်တဲ့အတွက်အဲ့ဒါအဲ့လိုလုပ်ပါတယ်နောက်ပိုင်းကျမှကျွန်တော်တို့ကတဖုံလိုအစားထိုးတာဆက်လုပ်ရတယ်နောက်မေးလိုအစားထိုးပြုပြင်တာလုပ်ရတယ်သွားရင်းကြည့်တာတွေလုပ်ရတယ်နှာခေါင်းပြင်တာတွေလုပ်ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစင်းစစ်ခွဲစိတ်ကုသတဲ့နေရာမှာအထူးဒီလူနာတွေဘက်ကပေါ့နော်သိတဲ့နေရာတွေရှိသေးလားဆရာဥပမာဘယ်လိုနေရာတွေမှာခွဲစိတ်ကုသလို့ရတယ
်ကျွန်တော်တို့မြန်မာပြည်မှာတော့နှာခေါင်းခွဲအောင်ဝယ်ခွဲစိတ်တဲ့ဌာနတွေကမေယုံနဲ့ဆိုရင်ခွဲစိတ်ကုပညာဌာနသွားဘက်ဆိုင်ရာစေတက်ကူတန်ကုန်မန္တလေးအဲ့ဒီမှာခွဲစိတ်လို့ရပါတယ်နောက်မျက်နှာမေယုံသွားနေကြရင်အစားထိုးခွဲစိတ်ပြုပြင်မှုဌာနပြည်သူ့စေယုံတန်ကုန်မန္တလေးနောက်မေယုံနဲ့ဆိုရင်ခွဲစိတ်ကုပညာဌာနကရင်တထောင်ကျေးဇူးစေယုံကြီးနေပြီးတော့မှလည်းခွဲစိတ်ကုသမှုခိုင်လို့ရပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီခွဲစိတ်ကုသမှုလုပ်တဲ့နေရာပေါ့ပေါ့ဆရာနော်ခွဲစိတ်ကုသမှုပြီးသွားတဲ့အခါမှာဆရာရေဒီလိုက်နာတဲ့အချက်တွေမျိုးဆောင်ရွက်ချက်ရှိသေးလားဆရာ
ကျွန်တော်တို့ကလေအဲခွဲစိတ်တဲ့အခါမှာနှခမ်းခွဲအာခေါင်ခွဲခွဲစိတ်တာပေါ့နော်နှခမ်းခွဲခွဲစိတ်ပြီးလို့ရှိရင်တော့ကျွန်တော်တို့က9ရက်အတွင်းပေါ့နော်အာခေါင်ခွဲခွဲစိတ်ပြီးလို့ရှိရင်တော့ရက်20အတွင်းကတော့ကျွန်တော်တို့အရေးပဲတက်ရတာပေါ့နော်အကြီးကနို့တို့ထမင်းကြီးတို့စွပ်ပြုတ်တို့တတိကြီးအဲ့ဒါတွေပဲတိုက်နေတာပေါ့နော်နှခမ်းခွဲချိုးဖြူဖြီးရအောင်တော့ကျွန်တော်တို့ကအခြေအနေပုံမှန်မူကြည့်ပြီးတော့9ရက်ကနေတပတ်အတွင်းပေါ့နော်အဲ့မှာပြုတ်လောက်တာပေါ့နော်အာခေါင်ခွဲချိုးဖြူဖြီးရအောင်တော့ဟိုကျွန်တော်တို့မလုပ်ပါဘူးခင်ဗျအာခေါင်ခွဲကတော့ကျွန်တော်တို့အသားချိုးနဲ့ချုပ်ပြီးတော့ဒီတိုင်းပဲထားပါတယ်ပုံမှန်အပြင်တော့ခွဲစိတ်ကုသပြီး9ရက်နဲ့တပတ်ကြာလို့ရှိရင်ကျွန်တော်တို့စေယုံအောင်ဆင်းလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျေးဇူး